ရုရှားကိုတံပြန်ထိုးစစ်ဆင်နေတဲ့တိုက်ပွဲမှာယူကရိန်းရှေ့တောင်ပိုင်းကရုရှားထိမ့်ချုပ်ထားတဲ့နယ်မြေတချို့ကိုပြန်ပြီးသိမ်းယူနိုင်ခဲ့တယ်လို့ယူကရိန်းကချက်သပရီနေမှာပြောပါတယ်။ယူကရိန်းတပ်တွေဟာသူတို့ပြန်လည်သိမ်းယူနိုင်ခဲ့တဲ့ယူရိုဇိုင်းမြို့ကလေးရဲ့တောင်ဘက်ကိုဥတီပြီးတော့ဆက်လက်တံပြန်ထိုးစစ်ဆင်နေတာဖြစ်ပြီးတော့ရုရှားတပ်တွေကိုနှစ်ပိုင်းကွဲသွားစေဖို့အတွက်အဇော့ဖင်လည်းဘက်ကိုဥတီပြီးတိုက်ထုတ်ရမှာတော့အောင်မြင်မှုရှိနေတယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရအန်ဒရီကိုဗာလော့ဖ်ကနိုင်ငံတော်ရုပ်သံကနေပြောပါတယ်ဒါပေမဲ့အသေးစိတ်ကတော့မပြောပါဘူးယူရိုဆိုင်းဟာဒုံးဆက်ဒေတာအရှိပိုင်းမှာရှိပြီးတော့ဇူလိုင်29ရက်နေ့ကစပြီးတော့ရုရှားတွေတိမ့်ပိုက်တာခံရတဲ့ဒီမျိုးကလေးမှာထောင်ထားတဲ့မိုင်းတွေကအများအပြားရှိနေတာပါဒီမျိုးကအဇော့ဖ်ပင်လယ်ကနေ55မိုင်လောက်အကွာမှာရှိပြီးရုရှားတိမ့်ထားတဲ့ဒုံးဆက်မျိုးနဲ့ဆိုမိုင်း60ကျော်ပဲဝေးပါတယ်ရုရှားတွေဟာယူကရိန်းနိုင်ငံ၅ပုံတစ်ပုံလောက်ကိုထိမ့်ချုပ်ထားတာဖြစ်ပြီးဒီထဲမှာ2014ကတည်းကတိမ့်ပိုက်ထားတဲ့ခရိုင်းမီးယားကျွန်းဆွယ်ပါပါတယ်လို့လူဟန်စ်ဒေတာတစ်ခုလုံးနှီးပါနဲ့ဒွန်းစညက်ဇပိုရီဇီယာနဲ့ခါဆန်ကအချို့ပိုင်းတွေပါပါဝင်ပါတယ်။ရုရှားကိုဒဏ်ပြန်ထိုးစစ်ဆင်မှုကရုရှားရဲ့မြေမြုပ်မိုင်းအတွက်ကြောင့်ရောရှေ့တန်းမှာတက်တွေတိုးပြီးချထားတာကြောင့်မှနှေးကွေးနေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းတောင်ပိုင်းအိုဒက်ဆာစိတ်ကမ်းကိုပြတ်မှတ်ထားပြီးတော့ရုရှားကဒရုန်းနဲ့တိုက်ခိုက်ခဲ့တဲ့အတွက်ကောင်းနံတင်ပို့ရအခြေခံဆောက်အောင်ပျက်စီးခဲ့ရတယ်လို့ယူကရိန်းကဗိုလ်တဖူးနယ်မှာပြောပါတယ်။ဗိုလ်တဖူးနယ်မှာပဲအိုဒက်ဆာစိတ်ကမ်းမှာမနေ့ February လကတည်းကနေတောင်းတင်းနေတဲ့ကုန်တင်မောဂျိုးဆက်ရှုစာကုန်မက်ထရစ်တန်ချိန်3000ကိုတင်ဆောင်ပြီးတော့ပင်လယ်နက်ကိုစပြီးဖြတ်သန်းမောင်းနေခဲ့တယ်လို့ယူကရိန်းဒုတိယဝန်ကြီးချုပ်အလက်ဇန်ဒရာကူဘာကော့ဖ်ကပြောကြားခဲ့ပါတယ်။